This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆေးဟနာရှင်ပြည်ကနေကင်းဝေးပြီးကိုစိတ်နှစ်ပါးပေးကင်းလုံခြုံကြပါစေလို့ရေဒီယိုညွှန်ကြည့်ဖွယ်သားများကနေဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်။ခုချိန်ကစပြီးအောက်တိုဘာလ2ရက်နေ့ရေဒီယိုညွှန်ကြည့်ရဲ့မနက်ခင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ရေဒီယိုညွှန်ကြည့်ရဲ့စီးရီးသတင်းကောင်းနှုတ်ချက်တွေကိုတော့မင်းယူကဖတ်ကြားတင်ပြပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ2ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးစီးရီးသတင်းအနေဖြင့်အချမ်းဖတ်စစ်ကောင်စီရဲ့အတွင်းသတင်းများကိုလုံခြုံစွာသတင်းပေးနိုင်တဲ့ဖရဲသီးစာတိုက်ပုံး website စတင်တဲ့သတင်းကိုတင်ပြပေးပါမယ်ဖရဲသီးစာတိုက်ပုံးအမည်ရ website ကိုကမ္ဘာနိုင်ငံအသီးသီးမှ ID ပညာဖြင့်တင်ကြားလုပ်ကိုင်နေသည့်မြန်မာနိုင်ငံသားကျောင်းသားများကတော်လိုင်းရဲ့အတွက်တည်ထံဖန်တီထုတ်လုပ်ထားခြင်းဖြစ်ပြီးအော်တိုဘာလ၁ရက်နေ့တွင်ဖဲသီးစာတိုက်ပုံး website စတင်ထုတ်လွှင့်လိုက်ပြီဖြစ်ကြောင်းသိရပါဗါဒ်အဆိုပါ website မှာစစ်ကောင်စီဝန်ကြီးဌာနတွင်သတင်းများအကျဉ်းပြတ်ဝန်ထမ်းတွေရဲ့သတင်းများနဲ့စစ်ရေးသတင်းများကို website မှာတဆင့် file text ဓာတ်ပုံ image video file များဖြင့်ပေးပို့နိုင်ရန်စီစဉ်ဆောင်ရွက်ထားတယ်လို့သိရပါဗါဒ်ရုံတွင်သတင်းတွေသာမကဘဲအရက်ဖတ်သတင်းတွေလည်းပေးပို့နိုင်အောင် program ရေးဆွဲထားပြီးနည်းပညာအားနည်းသူများအတွက်လည်းလွယ်ကူစွာသုံးစွဲနိုင်အောင်ထည့်သွင်းရွေးဆွဲထားပါတယ်လို့ဖရဲသီးစာတိုက်ပုံးတာဝန်ရှိသူကပြောဆိုထားပါတယ်စစ်ကောင်စီနဲ့တက်ဆိုင်တဲ့သတင်းချက်လက်တွေပေးပို့မဲ့နန်း CDM ဝန်ထမ်းများအပါအဝင်ပေးပို့သူတွေရဲ့အချက်လက်တည်နေရာပေါက်ကြားမှုမရှိအောင်ဖရဲသီးစာတိုက်ပုံးကယာနုံပြေတာဝန်ယူထားတယ်လို့သိရပါတယ်ပေးပို့လာတဲ့စစ်ကောင်စီရဲ့အတွင်းသတင်းအချက်လက်များကိုထိမ့်သိမ်းထားခြင်းတော်လိုင်းတက်ဖွဲ့များထံသတင်းချက်လက်များအချိန်နဲ့တပြေးညီပေးပို့ခြင်းများကိုဖရဲသီးစာတိုက်ပုံး website မှာတဆင့်ဆောင်ရွက်မှာဖြစ်ပြီးတော်လိုင်းအလွန်ကာလမှလည်းရရှိထားသောအချက်လက်များကိုတရားစီရင်ရေးဆိုင်ရာကိစ္စရပ်များတွင်သက်သေမှတ်တမ်းအဖြစ်အသုံးပြုသွားရန်စီစဉ်ထားတယ်လို့သိရပါတယ်ဖရဲသီးစာတိုက်ပုံးကိုစစ်တပ်အာဏာသိမ်းပြီးချိန်ကတည်းကစတင်အကောင့်ထဲပို့နေခြင်းဖြစ်ပြီးအခုချိန်မှသာတော်လိုင်းရဲ့အချိုးအကွေ့တစ်ခုအတွက်ပြည်သူထံစတင်မိတ်ဆက်ခြင်းဖြစ်ပြီး2024ခုနှစ်ဇန်နဝါရီလ29ရက်နေ့ကကရင်ပြည်နယ်တင်ငန်းညီနောင်တွင် Eurocopter 365စစ်လေယာဉ်ကို Cobra စစ်ကြောင်းကပစ်ချလိုက်နိုင်ခြင်းဟာဖဲသီးစာတိုက်ပုံးမှတဆင့်ရရှိခဲ့တဲ့စစ်စင်ရေးခီးစဉ်အချက်လက်များကြောင့်ဖြစ်တယ်လို့သိရပါဗျ။လက်ရှိတွင်ဖဲသီးစာတိုက်ပုံးမှနည်းပညာရှင်များသည် PDF တရင်တပ်ဖွဲ့များတော်လိုင်းအင်အားစုများမြေပြင်တပိတ်အဖွဲ့များဝန်ကြီးဌာနအသီးသီးမှ CDM ပြုလုပ်ထားသောအရာတန်းအမှုတန်းများဖြင့်ချိတ်ဆက်ဆောင်ရွက်လုပ်ကိုင်လျက်ရှိနေကြောင်းသိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်စစ်ကောင်စီရဲ့တကောင်စင်းကောက်ယူမှုမှပူးပေါင်းပါဝင်ခြင်းမပြုကြရန်မွန်ပြည်သက်ပါတီ AD နဲ့ KRF တိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်အော်တိုဘာလ၁ရက်နေ့မှာစတင်ခဲ့တဲ့စစ်ကောင်စီရဲ့တကောင်စင်းကောက်ယူမှုမှပူးပေါင်းပါဝင်ခြင်းမပြုကြရန်မွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေးအဖွဲ့နဲ့ကြိုက်ထူတော်လိုင်းအင်အားစု KRF တို့ကထုတ်ပြန်ထားပါတယ်။တနိုင်ငံလုံးတွင်စစ်ဘေးနဲ့ရေဘေးဒုက္ခများအကြီးအကျယ်ခံစားနေရပြီးစစ်ကောင်စီရဲ့အဓမ္မတပ်သားသည့်စုဆောင်းမှုကြောင့်လူငယ်အများအပြားအခြားနိုင်ငံကိုထွက်ပြေးတိမ်းရှောင်နေရတဲ့အပြင်နိုင်ငံရဲ့နေရာတချို့တဝက်ကိုသာစစ်ကောင်စီကထိန်းချုပ်ထားနိုင်တာကြောင့်တနိုင်ငံလုံးအတိုင်းအတာဆောင်တဲ့သကောင်စင်းကိုရရှိနိုင်မှာမဟုတ်ဘူးလို့ NMSB AD ကဆိုပါတယ်ထို့အပြင်သကောင်စင်းကောက်ယူရမှာပါတဲ့မိကွန်းတချို့ဟာတိုင်းရင်းသားလူမျိုးစုများရဲ့ဘာသာစကားကိုရည်ရွယ်ချက်ရှိရှိဖောက်ဖျက်လိုသောမိကွန်းမျိုးဖြစ်နေပြီးတိုင်းရင်းသားလူမျိုးများအားလုံးကိုဗမာမှုပြုလိုတာဖြစ်တယ်လို့ဖော်ပြထားပါတယ်ထို့ကြောင့် ်စစ်ကောင်စီကကောက်ယူမဲ့လူ့ရဲ့သကောင်စီရင်ကိုမွန်ပြည်သက်ပါတီဆေးအာဏာရှင်တိုက်ဖြတ်ရေး NMSPAD ကအတိမတ်ပြုလက်ခံမှာမဟုတ်ဘဲပြည်သူတရက်လုံးလဲပူးပေါင်းပါဝင်ခြင်းမပြုကြဖို့တိုက်တွန်းထားပါတယ်။အလားတူကြိုက်ထူတော်လိုင်းအင်အားစု KRF ကလည်းစစ်ကောင်စီရဲ့ရွေးကောက်ပွဲအတွက်ရည်ရွယ်တဲ့သကောင်စီရင်ကောက်ယူရန်ကြိုးပမ်းနေမှုကိုဝန်ရံဝိုင်းဝန်းကူညီပံ့ပိုးအားပေးသူများနဲ့ကိုယ်တိုင်ကိုယ်ကျပါဝင်လုပ်ကိုင်နေသူများကိုစစ်ကောင်စီအလိုကျလှုပ်ဆောင်ခြင်းမပြုကြရန်အတိပေးထားပါတယ်။ထို့အပြင်ပြည်သူများအနေနဲ့လည်းအချက်လက်အမှားများပေးခြင်း၊ယာယီသုံးဖုန်းနံပါတ်များဖြင့်အစားထိုးပေးခြင်းစတဲ့ရွေးကောက်ပွဲကိုပြက်ပြားစေမဲ့နီလန်ပေါင်းစုံကိုအသုံးချပြီးစစ်ကောင်စီကိုဆက်လက်တော်လှန်သွားကြဖို့ကို KRF ကတိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီးစစ်ကောင်စီကတကောင်စင်းကောက်ယူမှုတွင်ရဲနှင့်စစ်သားများအပြင်ပြူစောထီးနှင့်ပြည်သူစစ်များအများအပြားပါဝင်ကပိုင်ဆိုင်မှုများအထိမေးနေတယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အော်တိုဘာလ၁ရက်နေ့နနက်9နာရီမှစတင်ကစစ်ကောင်စီကနိုင်ငံတော်ဝန်တကောင်စင်းကောက်ယူနေပြီးကမာယွနှင့်တာမွေမြို့နယ်တို့တွင်တကောင်စင်းကောက်ယူရာတွင်ရဲနှင့်စစ်သားများအပြင်ပြည်သူစစ်နှင့်ပြူစောထီးများကပါလက်နက်များကင်ဆောင်လိုက်ပါလာတယ်လို့သိရပါတယ်။ထွေအုပ်စစ်သားရဲနှင့်လာဝကကျောင်းဆရာမတအူးနဲ့ရက်ွက်ယုံကလူတွေပါဝင်ပြီးစစ်သားနဲ့ရဲကရှေ့မှာထိုင်ပြီးငုတ်တုတ်ကြီးထိုင်ကြည့်နေကဝင်းငွေပစ္စည်းရွှေငွေရှိလားစတဲ့မေကွန်းများကိုမဖြေဆိုလိုတော့လဲအတင်းကျပ်မေး၍ဖြေဆိုခဲ့ရကြောင်းမေကွန်းတွေကိုတအိမ်လုံးမှရှိတဲ့လူအကုန်လိုက်မေးကြောင်းဖြေကြားသူတို့ကပြောထားပါဗျ။ရခိုင်ပြည်နယ်မှာလဲအရခတက်တော်အေးအေးသိမ့်ပတ်ရန်ကြံရှိနေသေးတဲ့စစ်တွေတောင်ကုတ်ကမန်အောင်နဲ့အမ်းမြုံနယ်တို့တွင်စစ်ကောင်စီကတကောင်စင်းကောက်ယူနေတယ်လို့ဒေသခံများထံမှသိရပါဗျ။မွန်၊ကရင်၊ကရင်နီချင်းနှင့်တိုင်းဒေသများတွင်စစ်ကောင်စီတကောင်စင်းကောက်ယူခြင်းကိုတပ်ဆိုင်ရာတော်လှန်ရေးအဖွဲ့အစည်းများကစန့်ကျင်နေကြပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကစန့်ကျင်တိုက်ဖြတ်သွားမယ်လို့ထုတ်ပြန်ကြေညာထားတော်လဲရခိုင်ပြည်အတွင်းတကောင်စင်းကောက်ယူနေခြင်းနှင့်ပတ်သက်၍အရခတ်တက်တော် AA ကတစုံတရာထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။ဆလဘီအနာသိန်းဒီနေ့မှစက်တင်ဘာလ30ရက်အထိအကြံဖက်စစ်တပ်ရဲ့စီးရဲနိုင်ငံရေးလူအခွင့်ရေးချိုးဖောက်မှုများ PKPF သတင်းထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။အနာသိန်းစာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှ2024ခုနှစ်စက်တင်ဘာလ30ရက်နေ့အထိကရင်နီပြည်နယ်အတွင်းအကြံဖက်စစ်တပ်ရဲ့စီးရဲနိုင်ငံရေးလူအခွင့်ရေးချိုးဖောက်မှုများနဲ့ပတ်သက်ပြီးပြည်သူများသိရှိရန်တိုးတက်သောကရင်နီပြည်သူအင်အားစု PKPF မှသတင်းထုတ်ပြန်ပါတယ်။ကရင်နီပြည်နယ်အတွင်းအနာသိန်းဒီနေ့မှစပြီးစက်တင်ဘာလ30ရက်နေ့အထိအရသာပြည်သူ920ဦးတပ်ဖြတ်ခံရပြီးစစ်ရှောင်း163ဦးသေဆုံးခဲ့ပါတယ်။တိုက်ပွဲ1209ကြိမ်ဖြစ်ပွားခဲ့ပြီးလေကြောင်းတိုက်ခိုက်မှု1682ကြိမ်ပြုလုပ်ခဲ့ကာဘာသာရေးအဆောက်အုံ52လုံးအိမ်2945လုံးဆေးရုံဆေးကမ်းများ16လုံးနဲ့စာတင်ကျောင်းများ26လုံးထိခိုက်ပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲအတွင်စစ်ကောင်စီဘက်မှ3533ဦးသေဆုံးခဲ့ပြီးစစ်ကောင်စီရင်68စီးတိုက်လေရင်3စီးပျက်စီးခဲ့ကာKNDF, PDF, KA 655ဦးကြဆုံးခဲ့တယ်လို့သိရပါတယ်။မတရားဖမ်းဆီးခံရသူပြည်သူ162ဦးရှိကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီလာရှိုးတွင်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုထပ်မံပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။ကိုကန်တက် MNDAA ကတိမ့်ပိုက်ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုထပ်မံပြုလုပ်ခဲ့တာကြောင့်အရသာပြည်သူ6ဦးဒဏ်ရာရခဲ့ကာ3ဦးမှာဒဏ်ရာပြင်းထန်တယ်လို့ကိုကန်သတင်းအေဂျင်စီကဖော်ပြပါဗျ။စက်တင်ဘာ30ရက်နေ့ည9:58မိနစ်နဲ့10:09မိနစ်အတွင်းလာရှိုးမြို့ရက်ကွက်ဆက်နှစ်ရှိမန်နာရွာကိုလေကြောင်းကနေဘုံလေးလုံးထပ်မံကျဲချခဲ့တာလို့ဆိုပါတယ်။အဆိုပါဘုံကျဲချတိုက်ခိုက်မှုအတွင်းဒေသခံအရက်သား6ဦးဒဏ်ရာရခဲ့ပြီး3ဦးမှာပြင်းထန်စွာဒဏ်ရာရခဲ့ကာစေယုံမှာကုသမှုခံယူနေရတယ်လို့သိရပါတယ်။ယခုလနှောင်းပိုင်းအတွင်းတိုက်ပွဲများဖြစ်ပွားခြင်းမရှိနေပဲလာရှိုးမြို့ကိုစစ်ကောင်စီက10ကြိမ်ထပ်မံလေကြောင်းတိုက်ခိုက်မှုဇက်တိုက်ပြုလုပ်ခဲ့ရာအရက်သားပြည်သူ3ဦးသေဆုံးခဲ့ပြီး45ဦးဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီကောလင်းတွင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်2ရက်အတွင်းပြည်သူ10ဦးသေဆုံးပြီး19ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းကောလင်းမြို့နယ်ကကျေးရွာနှစ်ခုမှာစစ်ကောင်စီရဲ့လေကြောင်းမှတိုက်ခိုက်မှုကြောင့်2ရက်အတွင်းအရသာပြည်သူ10ဦးသေဆုံးပြီး19ဦးဒဏ်ရာရခဲ့တယ်လို့ကောလင်းခရိုင်အမှတ်1တရင်ကသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာလ30ရက်နေ့လယ်17:50မိနစ်ခန့်မှာကောလင်းမြို့အနောက်ဘက်ချမ်းကအုတ်ကန်ကျေးရွာမြောက်ပိုင်းကို စစ်ကောင်စီကဂျက်ဖိုင်တာ2စီးဖြင့်ပေါင်900ဘုံသည်၄လုံးကျဲချခဲ့ပြီးအဆိုပါဘုံကျဲတိုက်ခိုက်မှုကြောင့်ရဲသားပြည်သူ9ဦးသေဆုံးခဲ့ပြီး4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အလားတူစက်တင်ဘာ29ရက်နေ့ည7နာရီ10မိနစ်ခန့်မှာလဲကောလင်းမြို့အနောက်တောင်ဘက်ချမ်းရှိရွာတစ်ကျေးရွာအနီးကိုစစ်ကောင်စီကဂျက်ဖိုင်တာ2စီးဖြင့်ပေါင်900ဘုံသည်၄လုံးကျဲချခဲ့ကာရဲသားပြည်သူ2ဦးသေဆုံးပြီး15ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါကျေးရွာများမှာတိုက်ပွဲဖြစ်ပွားခြင်းမရှိသလို PDF အဖွဲ့များတည်ရှိတဲ့နေရာလည်းမဟုတ်ပဲရဲသားပြည်သူများကိုပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးမင်းတပ်မျိုးပေါ်ကနေအိမ်များကိုစစ်ကောင်စီမီးတင်ရှို့နေတဲ့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မျိုးအနောက်ရက်ကွက်ဘင်းအောင်လမ်းကွဲမှာစတင်ပြီးမင်းတပ်မတူပီကားလမ်းမကြီးတစ်လျှောက်နေအိမ်များကိုစစ်ကောင်စီတပ်ကမီးတင်ရှို့နေတယ်လို့ဒေသတွင်းကသတင်းတောက်တဦးဖြစ်တဲ့ HKL မင်းတပ်ကဖော်ပြထားပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်များဟာမင်းတပ်အခြေဆိုင်ခလာရ249တပ်မှစီများကိုဆိုင်ကယ်3စီးနဲ့တဲယူပြီးတအိမ်တပ်တအိမ်စင်မီးရှို့နေတာလို့ဆိုပါတယ်။အောက်တိုဘာလ1ရက်နေ့ညနေ6နာရီအချိန်ထိနေအိမ်30ကျော်မီးလောင်ကျွမ်းနေတယ်လို့သိရပါတယ်။ထို့အပြင်မီးငိမ့်ကူရန်လာတဲ့ပြည်သူများကိုလည်းစစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ဝင်များကတနက်ဖြန်လှမ်းပစ်နေတာကြောင့်မီးငိမ့်တက်ခွင့်မရဘူးလို့ဖော်ပြထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ပခုတ်ကူမြို့နယ်နေမြေနှစ်အတွင်းရှိမိရှုခံပြည်သူလူထုနေအိမ်များနှင့်စစ်ဘေးရှောင်များအားရိတ်ခါနှင့်ငွေကြေးများထောက်ပံ့ပေးမဲ့သတင်းကိုတင်ပြပေးပါမယ်။ပခုတ်ကူမြို့နယ်နေမြေနှစ်အတွင်းရှိမိရှုခံပြည်သူလူထုနေအိမ်များနှင့်စစ်ဘေးရှောင်များအားရိတ်ခါနှင့်ငွေကြေးများထောက်ပံ့ကြောင်းအော်တိုဘာ1ရက်ပခုတ်ကူမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတရားဝင်အသိပေးဆိုပါရယ်။ပခုတ်ကူမြို့နယ်နေမြေနှစ်အတွင်းရှိမိရှုခံပြည်သူလူထုနေအိမ်30လုံးနှင့်စစ်ဘေးရှောင်261ဦးအားပြည်သူ့အုပ်ချုပ်ရေးအဖွဲ့လူသားစာနာတာဝန်ခံနှင့်နေမြေတာဝန်ခံများကစံနှင့်ပိုက်ဆံများတွားရောက်၍ထောက်ပံ့လှူဒန်းခဲ့တယ်လို့အတည်ပြုဆိုထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုမျိုးဦးမိုင်ကဖတ်ကြားတင်ပြပေးပါတော့မရှင
်။မင်္ဂလာမနက်ခင်းပါရှင်။အခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်မကတော့မျိုးမိုင်ဖြစ်ပါတယ်ရှင်။အမျိုးသားညီညွတ်ရေးအစိုးရတင်းဖွဲ့မှတ်ပုံတင်ထုတ်ပေးရေးဗဟိုကော်မတီအစည်းအဝေးကျင်းပတဲ့တဲ့ရင်ကိုပထမဆုံးတင်ပြပေးသွားပါမယ်။အမျိုးသားညီညွတ်ရေးအစိုးရအသင်းအဖွဲ့မှတ်ပုံတင်ထုတ်ပေးရေးဗဟိုကော်မတီအစည်းအဝေးကိုအောက်တိုဘာ1ရက်မှာကျင်းပခဲ့ပါတယ်။အစည်းအဝေးသို့အသင်းအဖွဲ့မှတ်ပုံတင်စီစီရေးဗဟိုကော်မတီဥက္ကဋ္ဌပြည်ထောင်စုလူမှုကြီးကြပ်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးလုံကိုလက်မှတ်တက်ရောက်ကအဖွဲ့မှစကားပြောကြားခဲ့ပါတယ်။ထို့နောက်ပြည်ထောင်စုလူမှုကြီးကြပ်ဝန်ကြီးဌာနတွဲဖက်အတွင်းဝင်မှအသင်းအဖွဲ့မှတ်ပုံတင်လက်မှတ်ထုတ်ပေးထားမှုအခြေအနေနဲ့ရခိုင်အဖွဲ့အစည်းမှရှေ့လုပ်ငန်းစဉ်များကိုရှင်းလင်းတင်ပြခဲ့ရာအသင်းအဖွဲ့မှတ်ပုံတင်ထုတ်ပေးရေးဗဟိုကော်မတီအဖွဲ့ဝင်ပြည်ထောင်စုဝန်ကြီးများအသင်းအဖွဲ့မှတ်ပုံတင်စီစီလုပ်ငန်းအဖွဲ့ဝင်အမြဲတမ်းအတွင်းဝင်များမှအသင်းအဖွဲ့မှတ်ပုံတင်ချင်းဆိုင်ရာလုပ်ငန်းများနဲ့ပတ်သက်၍ဖြည့်ဆွက်ပြင်ဆင်ဆောင်ရွက်ရမည့်ကိစ္စရပ်များအစိုးရနှင့်အသင်းအဖွဲ့များကြားချိတ်ဆက်ဆောင်ရွက်ရန်ကိစ္စများဆက်လက်ဆောင်ရွက်သွားရမည့်လုပ်ငန်းစဉ်များအားအတိအကျဆွေးနွေးခဲ့ကြပါသည်။တွေ့ဆုံပွဲသို့ပြည်ထောင်စုဝန်ကြီးဦးလုံကိုလက်ဦးဆောင်ကပြည်ထောင်စုဝန်ကြီးများအမြဲတမ်းအတွင်းဝင်များတွဲဖက်အတွင်းဝင်များတက်ရောက်ခဲ့ကြတယ်လို့သိရရှိပါတယ်ရှင်။ဆလပီမြန်မာစစ်အုပ်စု၏ ATR လေယင်အုပ်စုကိုပံ့ပိုးပေးသည့် company အုပ်စုများပေါ် EU, UK, American ပြည်ထောင်စု, Canada နှင့် Australia နိုင်ငံတို့ကထပ်တိုးတန်းခတ်ပိတ်ဆို့မှုများကိုအရေးတကြီးချမှတ်တင်တဲ့သတင်းကိုတင်ပြပါမယ်။မြန်မာဝင် International, KT Group, International Gateways Group, 24 Hour Group, Yakin KBZ Group, 2 Group နဲ့စစ်အုပ်စုထိန်းချုပ်ထားသည့်မြန်မာအမျိုးသားလေကြောင်းလိုင်း MNA အပါအဝင်မြန်မာစစ်အုပ်စု၏ ATR လေယင်အုပ်စုကိုပံ့ပိုးပေးသည့် company အုပ်စုများပေါ် EU, UK, American ပြည်ထောင်စု, Canada နဲ့ Australia နိုင်ငံတို့ကထပ်တိုးတန်းခတ်ပိတ်ဆို့မှုများကိုအရေးတကြီးချမှတ်တင်တယ်လို့အောက်တိုဘာ1ရက်မှာ Justice for Myanmar ကအသိပေးဖော်ပြပါရတယ်။တန်းခတ်ပိတ်ဆို့မှုများချမှတ်ထားသည့်အဖွဲ့အစည်းများထံဝယ်ယူသုံးစွဲမှုအလုပ်သမားနှီးပညာဝန်ဆောင်မှုပိုင်ဆိုင်မှုငွေအကျိုးမြေရှာနိုင်မှုလုပ်ငန်းအကူအညီနဲ့အဆက်အသွယ်များပေးအပ်သည့် company များနဲ့လူပုဂ္ဂိုလ်များအားချမှတ်ထားသည့်တန်းခတ်ပိတ်ဆို့မှုများကိုချိုးဖောက်မှုအတွက်သက်ဆိုင်ရာအာဏာပိုင်ဒေသများအတွင်အရေးယူဆောင်ရွက်တင် လို့ဖော်ပြပါရယ်စင်ကာပူနိုင်ငံအနေဖြင့်၎င်း၏ပိုင်နှင့်အတွင်းတွင်မြန်မာစစ်အုပ်စု၏လက်နက်ပွဲစားအားလုံးလုပ်ငန်းလေပတ်ခြင်းများမပြုစေရေးပိတ်ဆို့အရေးယူရန်လိုအပ်တယ်လို့ထောက်ပြထားကာ True Company အုပ်စုမှဒေဇာနှင့် International Gateways Group မှနိုင်ထွအောင်တို့ကိုစင်ကာပူ၏မဟာမိတ်နိုင်ငံများကတန်ခတ်ပိတ်ဆို့မှုများချမှတ်ထားတော်လဲ၎င်းတို့သည်စင်ကာပူတွင်လုပ်ငန်းများဆက်လက်လုပ်ကိုင်လျက်ရှိပါရယ်ရှင်မြန်မာနိုင်ငံနဲ့မန္တလေးဒေသကြီးလက်ရှိတော်လှန်ရေးနိုင်ငံရေးဖြစ်ထွန်းတိုးတက်မှုအခြေအနေများဆွေးနွေးတဲ့သတင်းကိုဆက်လက်တင်ပြပါမယ်။မန္တလေးဒေသတော်လှန်အင်အားစုများကြားပုံမှန်တွေ့ဆုံမှုအစည်းအဝေးကိုစက်တင်ဘာ30ရက်က Zoom platform မှာတဆင့်ကျင်းပခဲ့ကြပါရယ်။မန္တလေးဒေသပုံမှန်မပြတ်တွေ့ဆုံညှိနှိုင်းကြရမှာမန္တလေးတိုင်းလွှတ်တော်ကိုစားပြုကော်မတီ Committee Representing မန္တလေးလွှတ်တော် CRMH အပါအဝင်မန္တလေးဒေသကိုစားပြုရွေးကောက်ခံပြည်သူကိုယ်စားလှယ်များနိုင်ငံရေးပါတီဝင်များလူထုသပိတ်တိုက်ပွဲလူထုလှုပ်ရှားမှုဆိုင်ရာအင်အားစုများတမကကျောင်းသားလူငယ်အမျိုးသမီးအင်အားစုများ CDM ဆိုင်ရာအင်အားစုများအရက်ဖက်အဖွဲ့အစည်းဝင်များတက်ကြွလှုပ်ရှားသူများတက်ရောက်ခဲ့ကြပါတယ်အစည်းအဝေးမှာမြန်မာနိုင်ငံနဲ့မန္တလေးဒေသ၏လက်ရှိတော်လှန်ရေးနိုင်ငံရေးဖြစ်ထွန်းတိုးတက်မှုအခြေအနေများဆောင်ရွက်လက်ရှိတဲ့လူသားချင်းစာနာမှုအကူအညီပေးမှုအခြေအနေများဒေသတွင်းအုပ်ချုပ်ရေးဆိုင်ရာများပူးပေါင်းဆောင်ရွက်ရန်ကိစ္စရပ်များနဲ့ဆက်လက်ပြီးတက်ရောက်လာသူများအကြားရင်းရင်းနှီးနှီးဆွေးနွေးဖလှယ်ခဲ့ကြပါတယ်ထို့အပြင်မကြာခင်မှာအတီးပြုတ်ဖွဲ့စည်းတော်မှဖြစ်တဲ့မန္တလေးဒေသအတွက်လက်ရှိတော်လှန်ကာလဝါကြားကာလနိုင်ငံရေးစီမံမှုကြမ်းရေးဆွေးရေးလုပ်ငန်းကော်မတီနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေများကိုဆွေးနွေးခဲ့ကြပါတယ်ရှင်ကေဦးမြို့နယ်ကျေးရွာဆင်းရွာရှိကိုဝင်ဆောင်မိခင်နဲ့အသက်တနှစ်အောက်ကလေးသူငယ်စုစုပေါင်း85ဦးတို့အားတဦးလင်ငွေချက်3000နှုန်းဖြင့်ထောက်ပံ့ငွေပေးအပ်တဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။စကိုင်းတိုင်းရွှေဘိုခရိုင်ကေဦးမြို့နယ်ကျေးရွာဆင်းရွာတို့ကိုကိုဝင်ဆောင်မိခင်နဲ့အသက်တနှစ်အောက်ကလေးသူငယ်စုစုပေါင်း85ဦးတို့အားတဦးလင်ငွေချက်3000နှုန်းဖြင့်စက်တင်ဘာလအတွင်းမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကျေးရွာပြည်သူ့အုပ်ချုပ်ရေးအဖွဲ့ကျေးရွာပြည်သူ့ကာကွယ်ရေးအဖွဲ့တို့မှတွားရောက်ထောက်ပံ့ခဲ့လို့သတင်းထုတ်ပြန်အဆိုပါထောက်ပံ့မှုအားမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့၏အမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာလုပ်ငန်းများအတွက်အခွန်ခွဲတန်းရငွေဖြင့်ထောက်ပံ့ခဲ့ခြင်းဖြစ်ကြောင်းခေဦးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ပါတယ်ရှင်2024စက်တင်ဘာလနှွေဦးထီဝဲယူမှုရခိုင်လများထက်အနည်းငယ်ပိုမိုတိုးတက်လာတဲ့သတင်းကိုနောက်ထပ်တင်ပြပေးပါမယ်။2024စက်တင်ဘာလနှွေဦးထီဝဲယူမှုရခိုင်လများထက်အနည်းငယ်ပိုမိုတိုးတက်လာတယ်လို့အောက်တိုဘာ1ရက်အောင်လံလွင့်ချီနှွေဦးထီမိသားစုကသိပြီးကြေညာပါတယ်။စက်တင်ဘာလ30ရက်နေ့တွင်အောင်မြင်စွာကျင်းပခဲ့တဲ့နှွေဦးထီဖွင့်ပွဲအခမ်းအနားမှာမဟာစုကြည်လေးစုအားနိုင်ငံတကာမှနှွေဦးထီကိုယ်စားလှယ်များမှဦးဆောင်ကပွင့်လင်းမြင်သာစွာရွေးချယ်တင်ပြခဲ့ပြီးကြံစုမဲများကိုလည်းနှွေဦးထီ version 2စနစ်မှမိနစ်ပိုင်းအတွင်းအလိုအလျောက်ရွေးချယ်ပြီးခဲ့ပါပြီ။လစဉ်လက်မှတ်ပေါင်းရောင်းချနိုင်မိအများဆုံးပမာဏသည်အဆောင်ရည်သိန်း20ရှိပြီးစက်တင်ဘာလ1ရက်မှ30ရက်ထိထိလက်မှတ်ဝယ်ယူအားပေးမှုစုစုပေါင်းပမာဏမှာ134,950ဆောင်ဖြစ်ပါတယ်။၎င်းတို့အနက်မှထိပေါက်မဲ4222စုမှနံပါတ်စုစုပေါင်း3,159စုကိုကန့်ထူးရှင်နှွေဦးထီချစ်သူများမှပိုင်ဆိုင်နိုင်ခဲ့ပါတယ်။ရခိုင်လများထက်အနည်းငယ်ပိုမိုတိုးတက်လာတော့လဲလစဉ်လိုအပ်ချက်တီအတွက်မျှော်မှန်းထားတဲ့ထီလက်မှတ်ဝယ်ယူမှုပမာဏကိုရရှိနိုင်ရန်များစွာမှလိုအပ်နေပါသေးတယ်လို့ဖော်ပြပါရယ်နှွေဦးထီ version အသစ်ဤအာသာချက်မှာစုငွေများကိုတက်ဆိုင်ရာကန့်ထူးရှင်များ၏ထီပေါက်သည့်အကောင့်များသို့အလိုလျောက်စနစ်ဖြင့်တိုက်ရိုက်ပို့ဆောင်နိုင်ခဲ့ခြင်းဖြစ်ပါရယ်ရှင်အချင်းထောင်တွင်စေဝါဆောင်ရှောက်မှုလုံလောက်စွာမရရှိ၍2024ခုနှစ်တွင်စက်တင်ဘာလအထိနိုင်ငံရေးအကျဉ်းသား5ဦးနိုင်ငံရေးအကျဉ်းသူ2ဦးရဲ CDM 2ဦးစစ်စုပေါင်းကြားမှ12ဦးအသက်သေဆုံးခဲ့ရတဲ့သတင်းကိုနောက်ဆုံးတင်ပြပါမယ်။အချင်းထောင်အတွင်စေဝါဆောင်ရှောက်မှုလုံလောက်စွာမရရှိ၍2024ခုနှစ်ဇန်နဝါရီလ1ရက်နေ့မှစက်တင်ဘာလ30ရက်နေ့အထိနိုင်ငံရေးအကျဉ်းသား5ဦးနိုင်ငံရေးအကျဉ်းသူ2ဦးရဲ CDM ရဲပြည်အမှုဖြင့်တရားစွဲဆိုခံထားရသူ2ဦးစစ်စုပေါင်းကြားမှ12ဦးတဲ့တည်ဆုံးခဲ့ရကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM မှသတင်းထုတ်ပြန်ပါတယ်2024ခုနှစ်ဇန်နဝါရီလတွင်စိုက်မျိုးအကျဉ်းထောင်မှပုံမှန်54ပုံမှန်52ကားကြီးထောင်တသက်ချမှတ်ခံရသူအသက်43နှစ်အရွယ်ကိုရာရှင်ခေါ်ဟာရှင်2024ဇန်နဝါရီလ12ရက်နေ့တွင်စစ်ကြောရေးမှရရှိသည့်အတွင်းထံရများကောင်းစွာကုသခွင့်မရ၍ကြဆုံးခဲ့ကြောင်းပုံမှန်52ကားကြီး9နှစ်ချမှတ်ခံရသည့်အသက်38နှစ်အရွယ်ကိုပြည့်ဖြုံးအောင်သည်လေထို းလီအောင်ဖြစ်စဉ်အကျဉ်းထောင်ဆရာဝန်ဤပေါ်ရော့မှုကြောင့်2024ခုနှစ်ဇန်နဝါရီလ16ရက်တွင်ကြဆုံးခဲ့ရကြောင်းမကွေးထောင်မှာ90ညဖြင့်1015နှစ်အမိန့်ချခံထားရသည့်အသက်22နှစ်အရွယ်မဆုမီအောင်သည်2024ခုနှစ်ဇန်နဝါရီလ22ရက်နေ့တွင်အသေးရောဂါအဆုတ်ရောဂါနှင့်ကြဆုံးခဲ့ရကြောင်းကလေးအကျဉ်းထောင်မှာကိုကြည့်ရအောင်အသက်45နှစ်ပုံမှန်905ကကြီး52ကကြီး90ညထောင်နှံ14နှစ်2024ဇန်နဝါရီလ23ရက်တွင်ဆရာဝန်များ၏ပေါ်ရော့မှုကြောင့်ကြဆုံးခဲ့ရကြောင်းဖော်ပြထားပါသည်ဖေဖော်ဝါရီလတွင်မန္တလေးအိုးဘုအချင်းထောင်မှအသက်35နှစ်အရွယ်မောင်ရင်မိုးဟာ905ကကြီး905ကကြီးနှစ်မှုဖြင့်ထောင်နှံ6နှစ်အမိန့်ချခံရပြီး2024ခုနှစ်ဖေဖော်ဝါရီလ4ရက်နေ့တွင်ကြောက်ကတ်ရောဂါဖြင့်ကြဆုံးခဲ့ရကြောင်းဒိုက်ဦးအချင်းထောင်တွင်ဦးအေဝင်းအသက်68ပုံမှ905တင့်နှစ်လေးထောင်နှံ8နှစ်ကြခံနေရသူကြဆုံးခဲ့ရကြောင်းသိရပါရယ်အလားတူမတ်လတွင်ဒိုက်ဦးအချင်းထောင်မှဦးခင်ဆိုးအသက်64နှစ်ပုံမှ52ကကြီး90ညထောင်14နှစ်စစ်ကြောရေး၏နှိမ့်ဆက်မှုမှရရှိခဲ့သည့်အတွင်းကြေတန်းရအပြင်ဘိုက်အဝေဒနာအပေါ်လုံလောက်သောဆေးဝါးစောင့်ရှောက်မှုများ၍2024မတ်လ6ရက်တွင်ကြဆုံးခဲ့ရပါသည်ထို့ပြင်မေလတွင်ဒိုက်ဦးချင်းထောင်မှမေလ17ရက်နေ့တွင်90ညဖြင့်အချင်းကြနေသည့်အသက်32နှစ်အရွယ်ကိုလင်းလင်းထွန်းခေါ်လေဝေဒိုက်ဦးအချင်းထောင်တွင်ကြဆုံးခဲ့ပြီးဇူလိုင်လတွင်တရက်ထောင်မှပုံမှန်52ကကြီး
51ကငယ်ဖြင့
်မတရားဖမ်းဆီးခံထားရသည့်အသက်39နှစ်အရွယ်ကုငင်းကြီးသည်လည်းဇူလိုင်လ28ရက်နေ့တွင်သွေးတိုးရောဂါဖြင့်ကြဆုံးခဲ့ရကြောင်းနှင့်အင်းစိန်ထောင်မှပုံမှ905ကကြီး52ကကြီးတို့ဖြင့်အချင်းချခံထားရသည့်အသက်45နှစ်အရွယ်ကိုနေလင်းထိုက်သည့်အချင်းထောင်တွင်ဆေးဝါးစောင့်ရှောက်မှုလုံလောက်စွာမရရှိ၍ကြဆုံးခဲ့ရကြောင်းဖော်ပြထားပါသည်။ဩဂုတ်လမှပြည်အချင်းထောင်တွင်ရဲစီကန်းဖြင့်အဖမ်းခံထားရသည့် CDM ရဲဝန်ထံကိုမျိုးတူသည့်ကျန်းမာရေးအရေးပေါ်ဖြစ်ချိန်ဆရာဝန်အချိန်မီမရောက်ရှိ၍ဩဂုတ်လ28ရက်နေ့တွင်ကြဆုံးခဲ့ရလို့သိရပါသည်။တထုံထောင်မှလည်းအသက်59နှစ်အရွယ်ဦးတန်စင်သည်လည်းကျန်းမာရေးမကောင်းစဉ်ဆေးဝါးစောင့်ရှောက်မှုလုံလောက်စွာမရသည့်အတွက်ရင်းချက်ရောဂါဖြင့်ကြဆုံးခဲ့ရကြောင်းထုတ်ပြန်ထားပါသည်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟန်မင်းစစ်သွေးနဲ့ခရှယ်ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအသစ်ရဲ့မနက်ခင်းစီစဉ်လေးကိုဆက်လက်တင်လွှင့်ပေးနေပါတယ်။အခုတစ်ခါနားဆင်ကြရမှာကတော့တော်လှန်ရေးကဗျာအနေနဲ့အောင်ဝေးရေးသားပြီးလွတ်လပ်မျိုးရွတ်ဖက်ထားတဲ့ဗရောက်ခူးပွဲတော်လို့အမည်ရတဲ့တော်လှန်ရေးကဗျာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
။ဗရောက်ခူးပွဲတော်လူငယ်တစ်ယောက်ကလောကဒဏ်နဲ့ရင်ဆိုင်ရတဲ့အခါတင်စာဝင့်ကျော်ကိုတရိရတယ်တဲ့။ငါသဘောကျတယ်ငါလက်ခံတဲ့နမွေဆန်းငါတို့ဟာလောကရဲ့တံကိုခံနေရတာပါငါတို့ဟာအာနာရှင်ကြီးဆိုတဲ့တိုင်းပြည်မှာစစ်လောကရဲ့တံကိုခံနေကြရတာပါစစ်တဟာလောဘကြီးတယ်အာနာယူတယ်ဒီအယူတွေလက်ထဲမှာငါတို့မနေနိုင်ပါဘူးသေလည်းမသေနိုင်ကြပါဘူးငါတို့ဟာအသက်ရှင်နေတာကိုဂုံယူပျော်ရွှင်နိုင်တဲ့ဘဝမျိုးရောက်ချင်ကြတယ်ဘယ်မြင့်မှပင်လယ်ကိုရောက်အောင်မသွားဘူးလို့မငင်းဆိုကြပါဘူးနမွေဆန်လဲအိမ်ပြန်ချင်တာပဲတင်စာဝင့်ကျော်လဲအိမ်ပြန်ချင်တာပဲတောထဲကလူတွေလဲအိမ်ပြန်ချင်ကြမှာပဲမဟုတ်လားအိမ်ပြန်မဲ့လမ်းမှာလမ်းမှားအောင်မိဆာကလှည့်ပြားနေတယ်အသက်ငင်နေတဲ့ facet လက်ကနိုင်ငံရေးဆွေးနွေးပွဲကန်းလှမ်းနေတယ်တိတ်နောက်ကျသွားပြီး sorry ပဲမောင်လှိုင်းနမွေဆန်တရုတ်တန်ယုံရှိမှာဆန္ဒပြတယ်တင်စာဝင့်ကျော်54ခြံရှိမှာပရိတ်ရွတ်တယ်ငင်းကြံစွာဆန္ဒပြတဲ့လူတို့ကိုစစ်တပ်ကတနတ်နဲ့ပြစ်တော့ငါတို့တော်ရဲဝင်ခဲ့ကြရတယ်။တိုက်ပွဲပုံတရံဆိုတာရန်သူကပြတ်ထန်းတာပဲမွေဆန်းနိုင်ငံရေးနီးနဲ့ဖြည့်ရှင်းလို့မရတော့တဲ့အခါစစ်ရေးနီးနဲ့ဖြည့်ရှင်းရစမင်းစစ်ဟာနိုင်ငံရေးရဲ့အဆက်ဖြစ်တဲ့တင်စားစစ်ဟာနိုင်ငံရေးကစရင်ငင်းကြံရေးမှာဆုံးရမယ်မဟုတ်လားစစ်တပ်မရှိမှငင်းကြံမယ်စစ်တပ်မရှိမှတိုင်းပြည်အသက်ချမ်းသာမယ်ဒီနေပေါ်မှာစစ်တပ်အရေးရောမြို့တမုံစာရှိနေရင်တောင်ငါတို့ဒေါ်အောင်ဆန်းစုကြည်ကိုညင်ရမှာမဟုတ်ဘူးဖက်စစ်စစ်တပ်အမြင့်ဖြတ်ငါတို့အလကားအော်နေတာမဟုတ်ဘူးစစ်တပ်မရှိမှငါတို့လွတ်လပ်အနာဂတ်ကိုချုပ်စစ်နိုင်မယ်စစ်တမ်းရတွေမိရှုဖြစ်ကြစစ်တမ်းရတွေမရှိမှငါတို့အချစ်ခံနာမယ်စစ်ကိုသာနိုင်အောင်တိုက်ပါစစ်ကိုသာအရင်နိုင်အောင်တိုက်ပါမတွေ့ဝင်နဲ့မရင်ရိုင်နဲ့သွေးမကွဲနဲ့ ဒီစကားတွေငါပြောပေါင်းလဲညှားလာပါပြီမွေဆန်းဒီစကားတွေပြောရင်လဲငါမောလာပါပြီတင်စားဘယ်မြင့်မှပင်လဲစီမတော်ဘူးလို့မငင်းဆန်ကြပါဘူးပင်လဲမှာပထောက်ပန်းတွေပွင့်နေပါပြီလောကဒဏ်နဲ့ရင်ဆိုင်ရတဲ့အခါတင်စားဝင့်ကြော်ကိုတတိရတယ်ဆိုတဲ့လူငယ်လေးရေပင်လဲမှာပထောက်ပန်းတွေပွင့်နေပြီငါတို့ပထောက်ခူးထွက်ကြပါစို့အောင်ဝေ
းဗီဒီယိုညူးချီကိုနာတော်တာဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးနေနဲ့တော်လင်းရီဒီဂီတာအစီအစဉ်မှာတော့တေးရီစလိုင်းထန်ကီတေးစုချမ်းမြေညူရဲ့ Federal Banking သစ်စီတို့လို့အမည်ရတဲ့တော်လင်းရီဒီဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
ခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုပြကြပါလို့ရှင်ရေဒီယို NUG ကို မနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။